မြောက်ကိုရီးယားပေါ်အရေးယူနိုင်ရေးအရင်ကကြိုးပမ်းမှုတွေကိုရုရှားနဲ့တရုတ်ကကန့်ကွက်ခဲ့ပေမဲ့လည်းနောက်ဆုံးမစ်ဆိုင်းဒုံးကျည်ပစ်ခတ်ခဲ့တဲ့ကိစ္စမှာတော့ကုလသမဂ္ဂလုံခြုံရေးကောင်စီဘက်ကတညီတညွတ်ထဲတုံ့ပြန်နိုင်အောင်စ조사နေကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးလင်ဒါသောမတ်စ်ဂရင်ဖီကမနေ့ကလုံခြုံရေးကောင်စီမှာပြောဆိုသွားပါတယ
်။ Colleagues, there's no dancing around a simple fact.
The resolution is the DPRK is violating our rights. မတိကျွန်းရှောင်လွဲလို့မရပါဘူး။မြောက်ကိုရီးယားချိုးဖောက်နေတာတွေဟာအားလုံးသဘောတူချမှတ်ထားတဲ့ဆုံးဖြတ်ချက်တွေဖြစ်ပါတယ်။ဒီလုံခြုံရေးကောင်စီကတိုက်ရိုက်ချမှတ်ခဲ့တာပါ။နိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုထိမ့်သိမ့်ဖို့စ조사ခဲ့ပေမဲ့အရင်ကမကြုံဘူးတဲ့မစ်ဆိုင်းဒုံးကြီးစမ်းသပ်ပစ်ခတ်မှုတွေကြုံခဲ့ရပေမဲ့မြောက်ကိုရီးယားဘက်ကမရေတွက်နိုင်လောက်အောင်ချိုးဖောက်ခဲ့ပေမဲ့လည်းအမြဲတမ်းအဖွဲ့ဝင်နိုင်ငံနှစ်နိုင်ငံကတိတ်ဆိတ်နှုတ်ပိတ်နေခဲ့ပါတယ်ဆိုပြီးတမ်မတ်ကြီးလင်ဒါသောမတ်စ်ဂရင်ဖီကပြောဆိုသွားခဲ့တာပါဒီလိုအရေးကြီးတဲ့ကိစ္စကိုနှုတ်ပိတ်နေတာဟာကြိုးကြောင်းမစီလျော်တဲ့ကိစ္စဖြစ်တယ်လို့သုံးနှုန်းသွားပါတယ်ဖေဗူအာရီလ18-19ရက်တွေမှာမြောက်ကိုရီးယားပယ်ဒိန်းဒုံးကျည်3စင်းပြစ်လွတ်ခဲ့ပါတတိယအကြိမ်မြောက်ပြစ်လွတ်ခဲ့ပါတယ်